ယူကရိန်းနယ်စပ်နားမှာချထားတဲ့တပ်တချို့ဟာစစ်ရေးလေ့ကျင့်မှုပြီးသွားတဲ့နောက်သူတို့ရဲ့တပ်စခန်းတွေကိုပြန်ချလိုက်မယ်လို့ရုရှားကဒီကနေ့အင်္ဂါနေ့မှာပြောလိုက်ပါတယ်။နိုင်ငံအနှံ့မှာလုံနေပြီးကြီးမားတဲ့စစ်ရေးလေ့ကျင့်မှုတွေကိုတော့ဆက်လက်လုပ်နေမယ်လို့ကာကွယ်ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူအီဂေါ်ကွန်တာရှန်ကော့ဖ်ကသတင်းထုတ်ပြန်ချက်မှာပြောပါတယ်။ဒါပေမဲ့တပ်တွေရွှေ့ပြောင်းတာကိုတော့ခုချိန်မှာအတိပြုလို့မရသေးပါဘူး။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှာကိုကာကွယ်ဖို့အတွက်တန်တမာရေးအထောက်အပံ့တွေဖြစ်လာတဲ့အချိန်မှာအခုလိုကြေညာချက်ထွက်ပေါ်လာတာပါ။ဂျာမန်မွေကြီးချုပ်အိုလာဖ်ရှို့စ်ဟာဒီကနေ့အင်္ဂါနေ့မှာသမ္မတပူတင်နဲ့ဆွေးနွေးဖို့ရုရှားကိုရောက်ရှိခဲ့ပါတယ်။ပဋိပက္ခကိုညှော်နှဲသွားစေဖို့နဲ့ယူကရိန်းနဲ့စစ်ကပ်နေတပ်တွေရုပ်သိမ်းဖို့ကတော့ရုရှားကဆုံးဖြတ်ရမှာပါလို့ဂျာမန်နိုင်ငံခြားရေးဝန်ကြီးအနာလီနာဘီယာဘော့ကနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အင်အားနဲ့ခိုင်ခိုင်မာမာဟာသားရေးနဲ့ကာကွယ်ရေးအရေးကြီးပုံကိုအမေရိကန်ကာကွယ်ဝန်ကြီး Wright Austin နဲ့ NATO အထွေထွေတွေ့ရင်မှုချုပ် Jens Stoltenberg တို့ဟာဖုန်းကနေဆွေးနွေးခဲ့ကြပြီးရုရှားရဲ့လုံရတွေဟာရည်ရွယ်ထားတဲ့ပြောင်းပြန်ဖြစ်သွားရေးကိစ္စတွေကိုအထူးပြောဆိုဆွေးနွေးခဲ့ကြပါတယ်လို့ Pentagon ကပြောပါတယ်